မြန်မာနိုင်ငံရဲ့စစ်တုံးစီစီတက်အပီဝေရခက်တဲ့ပြဿနာကိုပါလူအများရက်ရှည်ခက်ခက်ခက်ခက်ရင်ဆိုင်နေရပြီလို့စောင့်ကြည့်နေသူတွေကဆိုပါလေအခုလိုဈေးတက်တာကြောင့်ထုတ်လုပ်မှုဈေးတက်လာပြီးကုန်ဈေးနှုန်းတွေပါလိုက်တက်လာနိုင်တယ်လို့လည်းဒီစောင့်ကြည့်သုံးသပ်သူတွေကထောက်ပြနေပါတယ်အခုလိုရက်စက်တိုက်မချုံဘူးအောင်ဒီစီစီခက်ကြကြတက်ဝေရခက်လာတဲ့နောက်ဆက်တွဲဖြစ်နိုင်တာတွေကိုလူအများဘယ်လိုဆက်ရင်ဆိုင်နေကြပါလဲကျွန်တော်ကပဲမေးထားပါတယ်ခင်ဗျာစစ်တုံးစီသွင်းသူတွေအတွက်သတ်မှတ်ဒေါ်လာလဲနှုန်းစစ်ကောင်စီကပြီးခဲ့တဲ့ဘက်ကဖျက်သိမ်းပြီးဒီဓာတ်စီစီတက်လာနေတာကအခုပတ်တော့ဝယ်ရခက်တဲ့အဆင့်ထိဖြစ်လာပုံကိုအမည်မဖော်လိုတဲ့ရန်ကုန်မြို့နယ်အမျိုးသားတူကအခုလိုပြောပြပါတယ
်။ရန်ကုန်မှာဆိုရင်တော့မနက်အစောပိုင်း၄နာရီကျော်လောက်တည်းအတန်းစီဝယ်ယူနေရတယ်။အာစီရတယ်လို့ထင်ကြရတဲ့ဆိုင်တွေမှာဆိုရင်ကာရန်စီရှက်ပြီးတော့ညဘက်အထိပေါ့နော်မပြတ်တမ်းစောင့်နေရဖို့လဲမြင်ရ300လောက်တော့ရှိပြောင်း။နောက်တစ်ခုကဒီမနက်ကရှုံးသွားတော့အရင်ကကျွန်တော်400လောက်ပေးရတဲ့ခီးကြီးကိုပေါ့နော်တစ်စီးကား1500ကျော်လောက်တက်လာတာကိုသတိပြုလာမြင်ရတယ်နေရ300အတွင်းမှာ
ဒီအခက်အခဲကိုတက်စီပုံစံမျိုးစုံနဲ့ဆက်ရင်ဆိုင်နေကြပုံကိုလည်းနောက်အမည်မဖော်လိုတဲ့ရန်ကုန်မြို့နယ်သူတူကအခုလိုရှင်းပြပါတယ
်ညကလေးရပေါ့နော်မနေ့ကျရင်မနေ့9နိုင်မှာပြီးပဲတက်စီဆိုင်ရှိမှာညကလေးရနေပြီးတော့ကားကိုရထားခဲ့တာပေါ့နော်နောက်ပြီးဒီညမနေ့4နိုင်လောက်မှာပြန်လာပြီးတော့မှဒီတက်စီကိုယူတာပေါ့နော်အဲ့ဒီကတော့ကုလရှိအချိန်လေးမျိုးမှာစီရဖို့တရားလို့နေပဲပေါ့နော်အဲ့နောက်တခြားလူတွေဘယ်လိုမျိုးသုံးလဲဆိုတော့ကမနေ့4နိုင်အဆောင်ကြီးထားပြီးတော့စီတန်းစီရာမျိုးကြီးရှိတယ်ပေါ့နော်။အဲသူတို့ဆိုရှင်စီတန်းစီရဲ့ကြာချိန်၄နာရီလောက်ကြာချိန်တန်းစီရာလို့ပြောပါတယ်
။ဒါအပြင်မန္တလေးကအခြေအနေကိုလည်းအမည်မဖော်လိုတဲ့မြို့နေသူတူကအခုလိုဆိုပါတယ
်။မန္တလေးမှာစီပြက်တနာတော်တော်လေးကိုကြီးရပေါ့နော်။တခြားမျိုးတွေလိုပဲဒီစီဖြည့်ကျင်နေဆိုရင်အကြာကြီးပဲတန်းစီရာရဲ့နောက်ပြီးတော့အရင်လိုကိုဖြည့်ကျင်တဲ့အချိန်ကိုဖြည့်လို့မရဘူး။စီဆိုင်တွေကသူတို့တတ်မှတ်ထားတဲ့အချိန်တွင်းမှာတတ်မှတ်ထားတဲ့ limit နဲ့ပဲရောင်းပေးရပေါ့နော်။ဆိုင်ငယ်တွေဆိုရင်တော့ဒီအပြည့်ဖြည့်လို့ရတယ်။ဒါပေမဲ့ဒီအင်းစီကားတွေဆိုရင်တော့ဒီအများဆုံး5,000ဘူးဒီကုန်တင်ကားကြီးတွေဆိုရင်အများဆုံး3,000ဘူးပဲပေါ့နော်အဲ့လိုအဲ့လောက်ပဲရောင်းပေးရနော်နှစ်ခါတန်းစီလို့လည်းမရဘူးတချို့စီဆိုင်တွေကြတော့လည်းအများဆုံး2,000ဘူး3,000ဘူးပဲရောင်းပေးရပေါ့နော်ဟိုတခြားစီတွေထက်လေ95နဲ့ premium ကပို့ပြီးတော့ဝယ်ရတာတော်တော်လေးခက်တယ်ပေါ့နော်စီဆိုင်တွေအဲ့ဒါအစောကြီးပြတ်သွားတယ
်ဒီစီစေးတက်လာတဲ့အခက်ခဲနဲ့မှောင်ကိုဖြစ်လာပုံကိုမန္တလေးမြို့နယ်သူကအခုလိုဆက်ပြောပါတယ
်စီဆိုင်တွေကိုကြည့်လိုက်မယ်ဆိုရင်လည်းဒီတန်းစီနေတဲ့အတန်အရှိကြီးပဲတွေ့ရတာပေါ့နော်တခါမှလို့မကြုံဘူးပေါ့တချို့ဆိုင်တွေကျတော့လည်းပိတ်ထားတယ်တချို့ဆိုင်တွေကျတော့လည်းစီရအစောကြီးပြတ်သွားတယ်ပေါ့နော်စီစေးရဒီတိုင်ကီတွေမှာတော့ဖြည့်မယ်ဆိုရင်တော့ဒီ95ဆိုရင်2,900 2,600 2,900ဝင်းချင်ပေါ့နော် 92 ဆိုရင် 1,600 ပတ်ချလဲပရီမီယံဆိုရင်တော့ 1,400 ပေါ့နော်ပတ်ချလဲဒီဇယ်ဆိုရင်တော့ 1,300 ပတ်ချလဲရှိရပေါ့နော်ဒါပေမဲ့အပြင်မှာလို့ထိုင်အောင်နဲ့စီတယ်တွေကဒီတစ်လီတာကို5,000ပေါ့နော်တချို့အပြင်ပေါက်ဈေးကကြတော့လည်းတလီတာကိုဒီ4,200ရှိရပေါ့။သူကမတန်းစီနိုင်တဲ့သူတွေကြတော့လည်းအဲ့လိုပဲမောက်ကိုဈေးနဲ့ပဲဝယ်သုံးရရပေါ့နော်
။ဒါအပြင်ဒီဇယ်ဈေးဆက်တက်လာတာနဲ့ရိုက်ခတ်နိုင်မှုကိုလည်းရန်ကုန်မြို့နယ်မြို့သားကအခုလိုထောက်ပြပါတယ်
။ဒီဇယ်ဈေးကတစ်ခါလန်ကို18,000နဲ့အပြင်မှာရှောင်းနေဝယ်နေရတာကိုကြားသိရတယ်။ဒီဇယ်ဈေးနဲ့ပတ်သက်ပြီးတော့နောက်ဆက်တဲ့အနေနဲ့ဆိုရင်လည်းဒီအသေးစားလက်စားလုပ်ငန်းတွေအပေါ်မှာရိုက်ခတ်မှုကြီးကြီးမားရှိလာကိုမြင်ရတယ်ပေါ့နော်။အလုပ်တိကျတဲ့အချိန်ပဲရန်ကုန်ပါဝင်မြို့နယ်တော်များမှာမိမမှန်မှုပေါ့နော်ဒီဒီပြတ်တဲ့အချိန်ဒီမှာဆိုရင်ဒီလုပ်ငန်းတွေနေနဲ့မိဆက်ကိုအားပြုပြီးတော့လက်ပတ်ရတာပေါ့နော်အခုကျတော့မိဆက်နှုတ်ဖို့အတွက်စီရေးကတခုံလို့တက်နေရတယ်လည်းလည်းပူအများရဲ့အချိန်ဒီကြောင့်ဒီအသေးစားလက်စားလုပ်ငန်းတွေမှာလည်းရှုံးကန်နေရတာကိုသိစစ်သာမြင်လာရတာပေါ့နော်
မန္တလေးမှာနောက်ဆုံးကြုံရတဲ့ခက်ခဲကိုလည်းမန္တလေးမြို့နယ်သူကအခုလိုဆက်ထောက်ပြပါတယ
်အခုဆိုရင်ဒီအလောက်ကပြန်လာရင်မနာရဘူးပေါ့နော်ဘယ်ဆိုင်မှာအမြန်စီရမလဲလို့စီတော့လိုက်ရှာပြီးလိုက်တန်းစီရရပေါ့နော်ဒီမှာမိရလည်းခဏခဏပြက်တယ်နောက်ပြီးစီဈေးတွေကအစီတွေကလည်းဝယ်ရခက်တဲ့အခါမှာတော်တော်လေးကိုအခက်ခဲဖြစ်တယ်ပေါ့နော်ဒီတချို့လုပ်ငန်းတွေဆိုရင်နားတောင်ထားရတယ်ပေါ့နော်ဒီကုန်တင်သမားတွေကုန်တင်ကားသမားမောင်းတဲ့သူတွေဆိုရင်ပေါ့နော်တချို့ဆိုင်တွေကျတော့လည်းဒီအရင်လိုမီးစက်လည်းမမောင်းနိုင်တော့ဘူးပေါ့နော်ဒီမီးဒီလုံးလေးနဲ့ပဲလက်ပတ်နေရတယ်ပေါ့
ဒါပေမဲ့ဒီရိုက်ခတ်မှုကြီးလာနေတာကိုရင်ဆိုင်ဖို့တော့ရန်ကုန်မြို့နယ်မြို့သားကအခုလိုဆက်ထောက်ပြခဲ့ပါတယ
်နောက်ဆုံးနေ့နဲ့ခြုံပြောရမယ်ဆိုရင်တော့ကာလကြာလာတဲ့မြန်စီစီဆမ်တန်တက်တာရဲ့အဲစီဝယ်ယူနိုင်မှုရှားပါတဲ့အချိန်တွေကြောင့်ပီတူတွေဝန်ထမ်းတွေအဖို့ကတော့ဖက်ဖက်ကနေပို့ပြီးတော့ရိုက်ခတ်မှုတွေများလာမယ်လို့တော့ညီးမိပါတယ်ခင်ဗျာ
တကယ်တော့ဒီစီစီတက်ခရက်ကိုမဖြည့်ရှင်းနိုင်တော့စီးပွားလူမှုကြီးရဲ့အများကြီးဆက်ပြီးကြီးလာနိုင်တယ်လို့လည်းသုံးသပ်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ